ဇင်ဘာဘွေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်လာခဲ့တဲ့သမ္မတရောဘတ်မူဂါဘေဟာနေအိမ်အကျယ်ကျုပ်ချထားခြင်းခံရတယ်လို့တောင်အာဖရိကသမ္မတကဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။နှစ်ပေါင်း39နှစ်ကြာအာဏာရယူထားရတဲ့သမ္မတကိုဖြုတ်ချဖို့အတွက်စစ်တပ်ရဲ့ကြောထောက်နောက်ခံမှုနဲ့ပြုလုပ်တယ်လို့ယူဆရတဲ့ဒီဖြစ်ရမှာသမ္မတမူဂါဘေရဲ့ကံကြမ္မာမေးမြဖြစ်နေသေးပါ။လူမှုကွန်ရက်မီဒီယာတွေမှာတော့ဟရရီမြို့တော်မှာအခြေအနေတင်းမာနေတယ်လို့ရေးသားနေကြပါတယ်။စီးပွားရေးလုပ်ငန်းတချို့ကိုလည်းစောစောစီးစီးပိတ်သွားခဲ့တယ်လို့ဆိုပါတယ်။ဒုတိယသမ္မတအမဆန်မဂါဂွာကိုထောက်ခံတဲ့လူတွေကိုအနာရဇနုပီအက်ပါတီကဖယ်ရှားမှုအပေါ်သမ္မတမူဂါဘေကမရက်ရင်ဝင်ရောက်ဆွဲဖက်ရလိမ့်မယ်လို့ဇင်ဘာဝေစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးကွန်စတတီနိုရှူဝန်ဂါကသတိပေးခဲ့ပြီးနောက်တည့်အင်္ဂါနေ့မှာဟရရီမြို့တော်တွင်ကိုတင်ကားတွေဝင်ရောက်ခဲ့ကြပါတယ်။ဒူဝင်ဘာလ9ရက်နေ့မှာမူဂါဘေကဒုတိယသမ္မတကိုရာထူးကဖယ်ရှားလိုက်ပြီးတဲ့နောက်ဒါဇင်နဲ့ချီရလူတွေကိုဖမ်းဆီးခဲ့ပါတယ်။ဇင်ဘာဝေအနာရပါတီကတော့ဘူဂျိုကြီးရှိဝါကန်ဟာနိုင်ငံတော်စစ်စာဖတ်မှုမြောက်တဲ့အပြုအမူမျိုးကိုလှုပ်ဆောင်နေတယ်လို့ဆိုဆွဲထားပါတယ်။ဒုတိယသမ္မတကိုရာထူးကဖြုတ်ချပြီးတဲ့နောက်အဲ့ဒီနေရာကိုသူ့ရဲ့ဇနီးတဲ့နဲ့အစာထိုးဖို့စီစဉ်နေတဲ့သဘောမျိုးသမ္မတမူဂါဘေကပြသခဲ့ပါတယ်။ဒီလိုအစာထိုးလိုက်ခြင်းအပြင်အသက်63နှစ်အရွယ်သမ္မတမူဂါဘေအနာယူရင်ဖြစ်စေ၊ကွယ်လွန်သွားရင်ဖြစ်စေသူမကသမ္မတဖြစ်လာနိုင်ွယ်ရှိနေပါတယ်။ဇင်ဘာဝေပြည်သူတွေအားလုံးအငြင်းပွားမှုကိုခေါင်းအေးအေးနဲ့ငြင်းကြမ်းစွာချင်းကပ်ပြီးဒီမိုကရေစီနည်းလမ်းပွင့်လင်းမြင်သာမှုရှိရှိဖွဲ့စည်းပုံအခြေခံဥပဒေဘောင်တွင်ကဖြည့်ဆည်းရဖို့အမေရိကန်ပြည်ထောင်စုကလူလာကြောင်းနိုင်ငံခြားရေးဝန်ကြီးဌာနအရာရှိသူကပြောကြားလိုက်ပါတယ်။85နှစ်အရွယ်သမ္မတမနန်ဂါဝါဟာသမ္မတရာထူးဆက်ခံမဲ့အလားအလာရှိသူဖြစ်နှစ်အတန်ကြာကရပ်တည်လာခဲ့ပြီးစစ်တပ်ရဲ့ကြောက်ထောက်နှက်ခံမှုရရှိချသူဖြစ်ပါတယ်။သမ္မတကတော့ Grace Mugabe ကတော့အသက်52နှစ်အရွယ်ရှိပြီးပါတီတွင်းလူငယ်တို့ရဲ့ထောက်ခံမှုကိုရရှိထားတယ်လို့သိရပါတယ်။